ဩစတြေးလျဝန်ကြီးချုပ်အသစ်တိုနီအဘော့ဟာအင်ဒိုနီးရှားနိုင်ငံကိုအလဲပတ်ခီးဖြစ်တင်းနေလာလေးမှာရောက်ရှိလာပါတယ်။ဩစတြေးလျနိုင်ငံမှာခိုးလုံခွင့်တောင်းခံသူတွေပေါ်သူ့ရဲ့တင်းမာတဲ့မူဝါဒနဲ့ပတ်သက်တဲ့အကြောင်းအရာဟာအခုခီးစဉ်ကိုလွှမ်းမိုးနေဖို့ရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာပြီးတဲ့နောက်ဝန်ကြီးချုပ်ဟာအင်ဒိုနီးရှားသမ္မတဆူဆီလိုဘန်ဘန်ယူရိုယိုဒွန်နဲ့မတွေ့ဆုံခင်နိုင်ပိုင်းလိုမှာဂျကာတာမြို့မှာရှိတဲ့အမျိုးသားတင်းချိုင်းကိုတွားရောက်ပြီးတော့စစ်အတွင်းကကြာဆုံးခဲ့တဲ့အင်ဒိုနီးရှားသူရဲကောင်းတွေကိုပန်းခွေချအလေးပြုခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာခိုလုံခွင့်လျှောက်ထားဖို့ကြိုးပမ်းသူတွေစီးနှင်လာတဲ့ဆက်လီတစည်းအင်ဒိုနီးရှားပိုင်းရေပိုင်တဲ့အတွင်းမှာတိမ်ပေါက်နစ်မြုပ်ခဲ့တဲ့အတွက်လူပေါင်း36ယောက်ထဲမှနေတေဆုံးမှုဖြစ်ပွားပြီးရဲနှင်းငယ်ကြမှာအခုလိုနှစ်နိုင်ငံခေါင်းဆောင်တို့တွေ့ဆုံတာပါ။ဩစတြေးလျဝန်ကြီးချုပ်အသစ်ဟာအင်ဒိုနီးရှားနိုင်ငံကနေရေချောင်းကတဆင့်ဝင်ရောက်လာပြီးခိုလုံခွင့်ရဖို့ကြိုးပမ်းသူတွေရဲ့အရေးကိုဆုံးသတ်ပြီးပဲဆိုပြီးတော့ကြွေးကြော်ပြီးတော့အခုလာဇန်ပိုင်းကကျင်းပတဲ့ရွေးကောက်ပွဲမှာအနံ့ရရှိလာသူဖြစ်ပါတယ်။သူ့ရဲ့မူဝါဒအတိတ်ကြောင့်လှည့်စည်းပြေးလာသူတွေကန့်ကိုမကတ်နိုင်အောင်ဟန်တားဖို့နဲ့ခိုလုံခွင့်ရဖို့ကြိုးစားသူတွေကိုလာရအရက်ကိုပြန်နှင်ထုတ်ဖို့ဩစတြေးလျရေတပ်ကိုအမိန့်ပေးထားပါတယ်။အဲ့ဒီမူဝါဒအတိတ်ကြောင့်အင်ဒိုနီးရှားအာဏာပိုင်တွေစိတ်ဆိုးဒေါသဖြစ်စေပြီးတော့အင်ဒိုနီးရှားရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်တာဖြစ်တယ်လို့ပြောနေတာပါ။